အစိုးရကအစိုးဆုံးလို့အမေရိကန်အရာရှိတွေကသတ်မှတ်ထားတဲ့အထောက်အထားမဲ့ရွှေပြောင်းနေထိုင်သူတွေကိုနေရက်ပြန်မဖို့အသေးခင်ကျူဘားနိုင်ငံကိုရိုနာမိုအကျဉ်းစခန်းမှာထိန်းသိမ်းထားပါတယ်။အနေအများတဲ့တရားမဝင်နိုင်ငံခြားသား10ဦးအင်္ဂါနေ့ကရောက်လာပြီးတော့အိုက်စ်လို့ခေါ်တဲ့အမေရိကန်လူဝင်မှုကြီးကြပ်ရေးတဲ့အကောက်ခွန်အရာရှိတွေကကြီးကြပ်ထိန်းသိမ်းထားပါတယ်လို့ပင်တဂွန်စစ်ဌာနချုပ်ကလည်းအတည်ပြုပါတယ်။ရွှေပြောင်းနေထိုင်သူတွေတင်လာတဲ့ C17 စစ်ဖက်ကုန်တင်လေယာဟာတက်ကစ်ပြည်နယ်ဖော့ဒ်ပလစ်ကနေကွာရနာမိုအကျဉ်းစခန်းကိုအင်္ဂါနေ့ကဆိုင်ရောက်လာကြောင်း BOA American အတန်းသတင်းဌာနကအရင်ဆုံးတင်ပြခဲ့တာပါ။အဲ့ဒီရွှေပြောင်းဝင်ရောက်လာသူတွေကိုကွာရနာမိုအကျဉ်းစခန်းမှာယာယီထိန်းသိမ်းထားတာဖြစ်တယ်လို့ပင်နဂွန်စစ်ဌာနချုပ်ကပြောပါတယ်။အဲ့ဒီလူတွေကိုသူတို့ရဲ့မွေးရနိုင်ငံဒါမှမဟုတ်အခြားတင့်ရောတဲ့နေရာရီစီပြန်မပို့နိုင်တဲ့ခင်မှာတော့ဖေးကင်းကင်းနဲ့အသေးအချာထိန်းသိမ်းထားဖို့အတွက်အိုက်အဖွဲ့ကဆောင်ရွက်နေပါတယ်လို့လည်းပြည်နယ်ကွန်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးခရစ်စတီနိုမ်ကလည်းစစ်ဖက်ကုန်တင်လေယာဉ်ပေါ်တက်ဖို့ပြင်ဆင်နေကြတဲ့ရွှေ့ပြောင်းနေထိုင်သူတို့ရဲ့တပ်ပုံတွေကို X လူမှုကွန်ရက်ဆက်မျက်နှာမှာအင်္ဂါနေ့ကတင်ခဲ့ပါတယ်။